ကချင်ပြည်နယ်ဖားကန့်မြို့နယ်တွင်ကလုံခင်းဒေသစိတ်မူကျေးရွာအုပ်စုမမုံကျေးရွာအပိုင်းစွတ်အောင်ကျေးရွာနဲ့မလက်ချောင်းကျေးရွာတွေနာကဥရချောင်းနောက်ဖက်ကမှစွန့်ပစ်မြေစာပုံပြိုကျတဲ့အတွက်လူ2ဦးပျောက်ဆုံးပြီး10ဦးကျော်ဒဏ်ရာရခဲ့တယ်လို့ဖားကန့်အုပ်ချုပ်ရေးမှူးက VOA ကိုအတည်ပြုပြောကြားပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကပြောပြပါမယ်ရှင
်ကချင်ပြည်နယ်ဖားကန့်မြို့နယ်လုံခင်းကျေးရွာအုပ်စုမှာကြောက်စိမ်းရှာဖွေတဲ့ကုမ္ပဏီတွေကစွန့်ပစ်မြေစာပုံတွေစွန့်ပစ်ထားရကနေစွန့်ပစ်မြေစာပုံပြိုကျတာကြောင့်ရေမစေးကြောက်ရှာဖွေသူတွေကနှစ်ဦးကတော့ပျောက်ဆုံးနေကြောင်းဖားကန့်အုပ်ချုပ်ရေးမှူးကပြောပါတယ်
ကျွန်တော်နောက်တဲ့နောက်ဆုံးတည်ပြီးကတော့နှစ်ယောက်ပေါ့လူနှစ်ယောက်ပျောက်ဆုံးတယ်လို့တည်ပြီးထားတာ။ပြန်တဲ့လူ၈ယောက်တော့ကျတော့တာမန်တိုင်ရန်လေးတွေရတာပေါ့။ဆင်းဥတက်ဆရာတော့မလို့ဘူးပေါ့နော်။ဆင်းဥတက်ဆရာလူတွေ၃ယောက်တော့ရှိတယ်။နောက်ကလည်းတာမန်တိုင်ရန်ပါပဲမသိရဘူး။နှစ်ယောက်တော့ဒီမှာဆင်းသွားပြီ။၇ယောက်ပဲလို့ဆိုတော့ပြန်ပြီးမြေစာပုံပြိုကျချိန်ကလည်းလုပ်ငန်းသိမ်းတဲ့ချိန်ဆိုတော့နောက်ဆုံးချိန်ပေါ့နော်။သူကြီးရင်းသေးတဲ့မရှိတော့ဘူးဆိုတော့ဒီနောက်ဆုံးမိသားတည်ရင်လာပို့တဲ့အချိန်မှာဖြစ်သွားတာပေါ့ဖြစ်သွားတော့အဲ့မှာဟိုသူလည်းအပြေးကြလာကြနဲ့ကြံရသွားတာဆက်လို့အဲကုဏ္ဏဆိုတဲ့ဆရာဝန်ကြီးလာရှိတယ်။အဲ့မှာတော့ကျွန်တော်တို့ကုလက်ရှိနောက်ဆုံးစီစီတာဆင်းရတော့အိုင်နာဝန်ကြီးဟာယူစီကလူ2ယောက်တော့2ယောက်2ယောက်အဲ့ထက်ရောက်တာလည်းဒီမိသားပုံကြောင့်သိဆုံးမှုရှိနိုင်တယ်လို့ဆိုတော့သတင်းတူပြထားပါတယ
်။စွန့်ပြစ်မိသားပုံပြိုကျတာကြောင့်လူ50ဦးခန့်ပျောက်ဆုံးနေတယ်ဆိုပြီးသတင်းတွေထွက်နေပေမဲ့ဖားကန့်အုပ်ချုပ်ရေးမှူးကတော့လူ2ဦးပဲပျောက်ဆုံးတာရှိတယ်လို့ပြောဆိုခဲ့တာပါ။မြေစာပုံပြိုကျတာကတော့အလုတ်သိမ့်ငိမ့်ဖြစ်တာကြောင့်လူအသေးပြောက်နည်းနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။ဒေသခံတဦးလည်းဖြစ်ဖားကန့်ဒေသမြေစာပုံတွေပြိုကျမှုနဲ့ပတ်သက်လို့သတင်းရယူခဲ့တဲ့နေပြည်တော်သတင်းသမားတဦးဖြစ်သူကိုစုံမိုးထက်ကတော့ဖားကန့်ဒေသမှာနှစ်စဉ်မြေပြိုမှုတွေဖြစ်နေရတဲ့အခြေအနေတွေကိုပြောပြပါတယ်
။ဝန်ကြီးဌာနရဲ့သတ်မှတ်ထားတဲ့အမြင့်အတိုင်းမြေစာတွေမပုံတာပါပဲ။အဓိကကတော့ကုမ္ပဏီတွေရဲ့ဒီဥရေအတိုင်းမလုံဆောင်မှုပေါ်ဟိုမူတီအားပေါ့နော်အကုပီတွေကသူတို့တတ်မှတ်ကြီးစားပုံနေရှိတယ်အမြင့်ဘလောက်ပေါ်မယ်အကျေဘလောက်ပေါ်မယ်ဆိုတဲ့ဟာတွေရှိတယ်ဒါပေမဲ့ကြောက်စိယုံလို့ဟာမျိုးကလိုက်ပြီးတော့ချက်ချက်မမတ်အကုပီတွေကိုဥပဒေအတိုင်းဆောင်ရွက်အောင်မလုပ်နိုင်တဲ့အတွက်ကုမ္ပဏီတွေကဖြစ်ကလက်ဆန်တွန်ထားပေါ့နော်ဖြစ်ကလက်ဆန်စွန့်ပစ်နေတာတဲ့ကြည့်တဲ့အခါကျတော့အဲ့ဒီမှာဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီမှာပြိုကြတာပေါ့ဘာလို့ဒီဟာဒီဆိုလို့ရှိရင်ဘာလို့ပြိုလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဦးလေးရာဒီစရောက်လို့ရှိရင်ဒီ12လပိုင်း1လပိုင်းဆိုရေစာပြူတဲ့ရာဒီလို့ပြောလို့ရတယ်ဘာလို့လို့ဆိုတော့9လပိုင်းလောက်မှာသူကဟိုရာဒီစတယ်ဆိုလို့ရှိရင်အဲရာဒီစပြီဆိုလို့ရှိရင်ကျင်းထဲကညာတော့အဖြစ်ဒီမိုးရဲမှာဝင်ထားတဲ့ရေစာအပြော့တွေပြစ်တာများတာဟုတ်ရရေစာအပြော့တွေပြစ်လိုက်တာ9လပိုင်းနဲ့10လပိုင်း11လပိုင်းပေါ့နော်အဲပြစ်ပြီးသွားပြီဆိုလို့ရှိရင်11လပိုင်း1လပိုင်း2လပိုင်းဆိုကြောက်ကြောနိုင်တဲ့အချိန်ပေါ့နော်ကြောက်ကြောနိုင်တော့ကြောက်ကြောမြေစာကမြေစာမာလေအရင်ပထမပုံထားတဲ့အပြော့ပေါ်မှာမြေစာအမာတွေထပ်ပုံတဲ့အတွက်အောက်ကဝေးမခံနိုင်တဲ့ခါကြလေပျို့ဆင်းတဲ့သဘောကြည့်ပေါ့တော့
မြေစာပုံအမြင့်ကြောင့်ထပ်မံပျို့ကြမယ်အန္တရာယ်ရှိနိုင်တဲ့အတွက်လူပျောက်ဆုံးမှုတွေကိုရှာဖွေမှုတွေဆက်လုပ်ဖို့လည်းအခက်အခဲရှိနေတယ်လို့လည်းဒေသခံသတင်းတောက်ကအာနာပိုင်နေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်ဟိုရှာဖွေဖို့အရန်ခက်တယ်ဘာလို့အရန်ခက်တော့ဆိုတော့လက်ရှိပျို့နေတဲ့နေရာကိုကျွန်တော်တို့ဗက်ဖိုးတွေနဲ့ပေါ်လိုက်လို့ရှိရင်သူအပေါ်ကမြေစာပုံကိုထောက်ထားတဲ့ထောက်သဘောမျိုးဖြစ်တဲ့အတွက်အဲ့ဒါအဲ့ဒီဟာကိုကုတ်လိုက်တဲ့အပေါ်ကပြိုပဲမိသားထပ်ပြီးပြိုကျလာမဲ့သဘောရှိတယ်တလားဟိုအခြေအနေကိုတော့စောင့်ကြည့်တယ်ပေါ့နော်ခုနမာယကဥက္ကဋ္ဌကိုလည်းကျွန်တော်မေးတဲ့အချိန်မှာအခြေအနေကိုစောင့်ကြည့်တယ်ပေါ့နော်အခြေအနေစောင့်ကြည့်တော့မပြိုတော့ဘူးထင်သူတို့ရှာဖွေရေးတွေလုံးပဲပေါ့ပြိုလောက်တဲ့အနေထားမျိုးဆိုတော့ရှာဖွေရေးတွေသူတို့မလုံးတော့ဘူးပေါ့နော်သူအဲ့လိုပဲပြောတယ်ဗျာ
ကြောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေရဲ့စွန့်ပစ်မြေစာပုံတွေပြိုကျမှုတွေကြောင့်ဖားကန့်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတရံမှာရာနဲ့ချီပျောက်ဆုံးမှုတွေရှိသလိုတခါတရံမှာတော့ဒါဇင်နဲ့ချီပျောက်ဆုံးသေဆုံးရတာတွေလည်းဖြစ်ပေါ်နေပါတယ်။ဒီနှစ်ထဲမှာပဲမြေစာပုံပြိုကျမှုတွေကြောင့်လူဒရာဇင်ကျော်သေဆုံးခဲ့ရပြီးတဲ့နောက်မှာတော့ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်လာတဲ့လူအသက်ပေါင်းများစွာဆုံးရှုံးရမှုတွေပါဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာစိုးကျိုးတွေနဲ့ပတ်သက်ပြီးလွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိခဲ့တာပါ။အစိုးရအဆက်ဆက်စည်းကမ်းမဲ့တောက်စိမ့်တူဖော်မှုတွေကိုအစိုးရတဲ့အနေနဲ့စည်းကမ်းတင်းကျပ်မှုတွေမလုပ်နိုင်ခင်မှာခိတ္တဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါအဝင်တဘာဝပတ်ဝန်းကျင်အရေးလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်ထဲမှာပဲတောင်းဆိုထားပါတယ်ရှင်